တိုက်ပွဲတွေတော်တော်လေးပြင်းထန်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတော့ကြာသပတေးနေ့ညကနေစပြီးတော့စီဆိုင်မြို့မြို့မဆေးမီးစတင်ပြီးတော့လောင်ကျွမ်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမီးလောင်နေတာကိုညှိနှိုင်းတက်မဲ့လူမရှိတာကြောင့်တညာလုံးနီးပါးလောင်ကျွမ်းခဲ့ရပါတယ်။ဒေသခံတွေကတော့စစ်ကောင်စီဘက်ကလက်နက်ကြီးထိမှန်ရာကနေမီးလောင်ကျွမ်းတာဖြစ်နိုင်ကြောင်းပြောဆိုပါတယ်။တလ နေပြည်သူစစ်ကတဖက်ပို့အမျိုးသားလူမျိုးရေးတပ် PNL နဲ့မဟာမိတ်တွေကတဖက်ဖြစ်ပွားနေတဲ့တိုက်ပွဲဟာဇန်နဝါရီလ22ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့အထိလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။ဂျာတာပရင်းနေညနေခင်းပိုင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကြားမှာစီစံမြို့မြို့မစေးမိလောင်ခဲ့ကြောင်းနဲ့ဒါဟာလက်နက်ကြီးထိမှန်တာဖြစ်နိုင်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်။စားလောင်လား3လကျော်စားလောင်။အဲ့ချိန်ကစားလောင်ပြီးတော့မင်းက17နာရီ17နာရီရှိတော့မှာမင်းငင်းကြီးဒီမင်းကတော့တော့လောက်ဖြစ်တော့တယ်လေဆေးရတယ်အစမ်းအစရကရပြတ်ဗန်းနဲ့ဗန်းနဲ့ဆစ်ဆစ်ပဲဆိုတော့ဒီသူလည်းမရှိဘူးဟိုမှာထိထုတ်တဲ့ဖွဲ့လည်းမနိုင်တော့ဘူးတဲ့။အင်းကတော့ဒေါက်တာပဲအဲ့မှာလည်းကြီးရစီတယ်ခဲ့ဒေါက်တာထုတ်တာတမိကုန်လို့ပါပဲ။ခရိုင်ကြီးကလည်းအဲ့လိုပဲလောက်လိုက်တယ်သူတို့လည်းကြီးထုတ်တယ်အာအပေါကွဲကြီးလောက်တယ်ဖြစ်ပုံများတယ်အဲ့ဒါဖြစ်ပုံများတယ
်လောလောဆယ်မှာ PNL နဲ့မဟာမိတ်တွေကစီစံမြို့ကိုထိထုတ်ထားပြီးစစ်ကောင်စီနဲ့ PNL ပြည်သူစစ်တွေကမြို့ပြင်တပ်စခန်းကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်ဒီကနေ့မနေ့ပိုင်းမှာလဲစီစံမြို့ဘက်မှာတိုက်ပွဲဖြစ်ပွားတဲ့အထံတွေကြားနေရကြောင်းနဲ့အရင်ရက်တွေကအိုက်ခေါင်ရှိစစ်ကောင်စီတပ်ကနေလွယ်ပုတ်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တယ်လို့လေကြောင်းကဘုံကျဲတာတွေရှိကြောင်းပြောပါတယ
်ဒီနေ့ကတော့မြို့ထဲမှာပဲကြားရတယ်ခဏလေးနဲ့ပြတော့ငြိမ်သွားတယ်လို့မြို့ကလည်းခုမှလည်းနေကျဲတာဟိုတည်းဆိုတော့တော့ဆက်လို့ဆက်လို့ဆိုတော့ဒီအဟိုဘုံနည်းစတဲ့မှာလေအဲဒီနည်းလာကျဲတာလေအဲလူပုလည်းနည်းရတယ်ဒါဆိုကျဲတာလေတော်ပြီးတော့အကြောက်လည်းတနေ့ကထုတာလည်းမနည်းရတော့ဘူးအဲဒီလူပုကထုတယ်နောက်ပြီးတော့အချမ်းမြာလည်းလမ်းထုတယ်တဲ့မနည်းရဆို17နှစ်17နှစ်ရှိတော့ထုသေးတယ်မနည်းရ
ပစားကိုကျေးရွာလေချောင်းတက်ခိုင်းမှုမှာပြည်သူနှုတ်သေးဆုံးကြောင်းလဲသတင်းမီဒီယာတို့ကဖော်ပြတာတွေရှိပါတယ်စစ်ကောင်စီကတော့ဒီသတင်းဟာသတင်းမှားတာဖြစ်ကြောင်းပြန်နယ်လီနဲ့မဟာမိတ်ဘက်ကပြစ်ခတ်တဲ့ကြီးချောင်းသေဆုံးတာဖြစ်ကြောင်းသူတို့ရဲ့ Telegram စာမျက်နှာကနေညင်းဆိုထားပါတယ်စစ်ကောင်စီပူးပေါင်းတပ်တွေနဲ့ PNL အကြတိုက်ပွဲဟာတလနီးပါးကြာမြင့်လာနေပြီဖြစ်ပြီးစီစံမြို့နဲ့အနီးဝန်းကျင်ကကျေးရွာကပြည်သူတွေဟာတောင်ကြီးဟိုပုံးနဲ့တခြားမြို့တွေကိုတင်းရှောင်နေကြသလိုတောတောင်တွေအတွင်ခိုးအောင်နေသူတွေလည်းရှိပါတယ် PYO ခေါ်ပိုးလူငယ်အစည်းအရုံးကတာဝန်ရှိသူခွန်ဦးကစီစံဒေသတိုက်ပွဲကြောင့်ဆစ်ရှောင်နေသူ9000ခန့်ရှိပြီးအကူအညီအထောက်ပံ့တွေလိုအပ်နေကြောင်းပြောပါတယ်
IDP စပီးရှောင်းတွေကဖလောစဲချင်းတိကျော်မတန်ပြုစုထားတော့က9000အထက်မှာရှိပါတယ်။9000ဝန်းကျင်လောက်ကဂရီနီဘက်ကစပီးရှောင်းတွေဖြစ်ပြီးတော့မှပဲ9000အထက်လောက်ကစီဆိုင်ဘက်ကပိုးတွေအများစုဖြစ်ပါတယ်။စပီးရှောင်းအကူအညီနဲ့ပတ်သက်လို့ရှိရင်အတွေ့အကြုံရဲ့ကြိုတင်တင်စမှုရဲ့ဒါအားလည်းတက်ဆောင်မလို့အကူအညီပေးတဲ့သူအသိမရှိဘူး။ဖလောစဲရွာသားတွေချင်းချင်းကူညီတာမျိုးပဲအဓိကအတွေ့လျရတယ်။ဒီနိုင်ငံတကာဖြစ်စေဒီကိုအများစုတွေကဖြစ်စေစီမံမှန်းနဲ့တတိယအကူအညီပေးတာမျိုးတော့မတွေ့ရသေးဘူ
း။ဒီချိန်ထဲမှာတော့ PNL ပြည်သူစစ်ကစစ်သားစုဆောင်းတာနဲ့စစ်ကောင်စီကစစ်မှုထမ်းဥပဒေပြဋ္ဌာန်းလာတာကြောင့်ဒေသတွင်းကပိုးအုပ်လူငယ်တွေဟာထိုင်းနိုင်ငံဘက်ကိုတင်းရှောင်တာတွေရှိနေပါတယ်။ဒီအခြေအနေကိုခွန်ဦးကအခုလိုဆက်ပြောပါတယ
်။စစ်သားစုဆောင်းခြင်းနဲ့စစ်မှုထမ်းခိုင်းတဲ့ကိစ္စကလူငယ်တွေအကြမ်းတွေမှာအထင်အလာပိုပြီးတော့ဖြစ်နေတယ်။ဘာလို့လဲဆိုတော့လူငယ်တွေစစ်တဲ့ဝင်ဖို့မလိုလားကြအောင်အဲ့တော့လူငယ်တွေကဒီထိုင်းနိုင်ငံပြည်ပါတွေမှာအများဆုံးထွက်ပြေးတင်းချောင်းတာရှိတယ်။တခြားနေရာတွေတခြားဒေသတွေမှာထွက်ပြေးတင်းချောင်းတာမျိုးတွေအများစုတွေ့နေရတယ်
။တခြားဘက်မှာတော့ PNL ကလည်းသူတို့စီမှာလာရောက်တာဝန်ထမ်းဆောင်မှုဖိတ်ခေါ်တာတွေရှိနေပါတယ်။ဘိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့15ရက်နေ့ကစီစံမြို့မြောက်ဖက်မှာစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်ကသူတို့စစ်ကြောင်းကိုတက်ခတ်ခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပြီးနောက်ရှင်းလင်းရမှာမွေးစစ်တချို့နဲ့ခင်းရတချို့ကိုတင်ဆက်ရမိကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျ။